နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ရဲ့ SDR ကအထူးငွေထုတ်ယူခွင့်ပေးတဲ့အထက်မှာဖေဖော်ဝါရီလကတည်းကစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမပါဝင်ဘူးလို့ American ဖန်နိုင်ဝင်ကြီး Janet Yellen ကကြေပြင်းနေမှာပြောကြားလိုက်ပါတယ် IMF ရဲ့ SDR အစီအစဉ်အရအစိုးရတရားဟာအာဏာကိုအတင်းလုပ်ယူထားမယ်ဆိုရင် IMF ကအဲ့ဒီလိုနိုင်ငံနဲ့ဆက်သွယ်ဆောင်ရွက်လို့မရကြောင်းနဲ့ဒီအစိုးရအပေါ်မှာ IMF အဖွဲ့ဝင်နိုင်ငံအများစုကနေအတိမတ်ပြုမှသာဆက်သွယ်ဆောင်ရွက်ခွင့်ရှိပြီးအခုဒီလိုအခြေအနေကဖြစ်မလာနိုင်ဘူးလို့လည်း American ဘဏ္ဍာရေးဝန်ကြီးက American ဆက်တော်မှာမြန်မာနိုင်ငံဆိုင်ရာမေးမြန်းချက်ကိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ်။ EU ဥရောပသမဂ္ဂနဲ့နိုင်ငံ16နိုင်ငံပါဝင်တဲ့ G20 စီးပွားရေးပူးပေါင်းဆောင်ရွက်တဲ့အဖွဲ့ကြီးကနေဆင်းရဲတဲ့နိုင်ငံတွေအတွက်အကြွေးလျှော်ပြမယ့်အစီအစဉ်နဲ့ပတ်သက်ပြီး American နိုင်ငံကလှုပ်ဆောင်မှာတွေကို American ဆက်တော်မှာရာထောင်းငွေဆိုင်ရာတင်ပြရမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဖွံ့ဖြိုးတဲ့နိုင်ငံတွေနဲ့ဆင်းရဲတဲ့နိုင်ငံတွေအတွက်ကြွေးမီလျှော်ပြဖို့အစီအစဉ်ဟာရန်ပုံငွေထပ်ပြီးမရရင်အခက်အခဲတွေဖြစ်လာနိုင်တယ်လို့ American ဘဏ္ဍာရေးဝန်ကြီးကကြေပြင်းနေမှာလှုပ်တော်မှတ်တွေကိုပြောပါတယ်။ကမ္ဘာ့ဘဏ် IMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့နဲ့တခြားအဖွဲ့အစည်းတွေအတွက်အမေရိကန်ကဒေါ်လာ 1.8 ဘီလီယံထည့်ဝင်ဖို့အတွက်ကတိပေးထားပေမယ့်အခုထိတော့မပြည့်မီသေးပါဘူး။ဖွံ့ဖြိုးဆဲနိုင်ငံတွေမှာဥရုယာတိပြောင်းလဲမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအတွက်အကူအညီပေးဖို့အပေါင်းအဝင်အမေရိကန်ဒေါ်လာတန်1000လောက်ဘတ်ဂျက်ငွေချထားပေးဖို့လဲမစ္စယဲလင်ကလွှတ်တော်မှာပန်ကြားခဲ့တာပါ။